ရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားခဲ့တဲ့စူပူမှုတွေမှာတစ်ဖက်နဲ့တစ်ဖက်ခိုက်ရန်ဖြစ်ပွားအောင်လှုံ့ဆော်မှုနောက်တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်ရေးပြက်ပြားအောင်ကြံစီလှုံ့ဆော်မှုစတဲ့ဒီမတင်ကမှုတွေနဲ့ဖမ်းဆီးထိန်းသိမ်းခံထားရတဲ့နိုင်ငံတကာ NGO ဖွဲ့စည်းတွေကဝန်တန်း9ဦးကိုအာဏာပိုင်တွေကဩဂတ်လ16ရက်နေ့ညနေပိုင်းမှာလွှတ်ပေးလိုက်ပါတယ်ဒီကနေ့မှာတော့ဒီနယ်စည်းမခြားဆရာဝန်များအသင်း MSF ကဝန်ထမ်းနှစ်ဦးကိုထပ်ပြီးတော့လွှတ်ပေးလိုက်တယ်လို့တာဝန်ရှိသူတွေက VOA မြန်မာပိုင်းကိုပြောပါတယ်သူတို့ကိုဘာကြောင့်ပြန်လွှတ်ပေးလိုက်တယ်လဲဆိုတာနဲ့ပတ်သက်လို့တော့ဘန်ကောက်ရောက်ကိုဇော်ဝင်းလိုင်ကနေပြီးတော့ပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါ INGO လို့ခေါ်တဲ့နိုင်ငံတကာကနေမြန်မာနိုင်ငံထဲမှာ NGO လုပ်ငန်းတွေလုပ်ကင်နေကြတဲ့အဖွဲ့အစည်းတွေကဝန်ထမ်း10ဦးကိုရခိုင်ပြည်နယ်အတွင်းအဓိကုန်းနေဖြစ်ပွားပြီးရပ်ပိုင်းအတွင်းမှာပဲအာဏာပိုင်တွေကမတင်ငါမှုအမျိုးမျိုးနဲ့ဖမ်းဆီးထိန်းသိမ်းနေတာပါသူတို့ကိုဖမ်းဆီးထိန်းသိမ်းထားတဲ့ကိစ္စနဲ့ပတ်သက်လို့အစောပိုင်းမှာအာဏာပိုင်တွေဘက်ကအတည်ပြုချက်ပေးဖို့ညှင်းဆဲခဲ့ပေမဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်ရေးအထူးကိုယ်စားလှယ်တိုမတ်အိုဟဲကင်တနာမြန်မာနိုင်ငံကိုရောက်တဲ့နေ့ဇူလိုင်လ30ရက်နေ့မှာရန်ကုန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့ INGO ဝန်ထမ်း9ဦးကိုဖမ်းဆီးထိန်းသိမ်းထားတယ်ဆိုတာအစိုးရအာဏာပိုင်တွေကအတည်ပြုပြောကြားခဲ့တာပါအခုတော့အဲ့ဒီထက်က9ဦးကိုဩဂုတ်လ16ရက်နေ့ညနေပိုင်းမှာတပ်ဆိုင်ရာအကျဉ်းထောင်အသီးသီးကနေပြန်လွှတ်ပေးလိုက်ပြီလို့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့အစိုးရသတင်းထုတ်ပြန်ရေးကော်မတီဥက္ကဋ္ဌဥလာသိန်းက VOA ကိုပြောပြပါတယ်
။ဟုတ်ကဲ့အဲ့ဒီမှာဟို9ရောက်ထုတ်ပေးလိုက်တယ်နော်။အဲသူတို့အမှုတွေကတော့ကျွန်တော်တို့စွဲချက်မတင်ခင်အစ်မပေါ့နော်။ရုပ်သိမ်းပေးလိုက်တာ။စွဲချက်မတင်သေးလို့နော်တရားရုံးကိုရုပ်သိမ်းပေးဖို့တင်တော့တရားရုံးကရုပ်သိမ်းပေးလိုက်တာပေါ့နော်။ဟိုရုပ်သိမ်းတယ်ဆိုတာကတော့ဟိုတရားစွဲတဲ့လူကရုပ်သိမ်းဖို့ချောက်ရပေါ့နော်ဥပဒေရုံးကိုလေ။အဲ့တော့တရားစွဲတဲ့အဖွဲ့အစည်းဖြစ်တဲ့ရဲတပ်ဖွဲ့ကနေပြီးတော့ဥပဒေရုံးကိုချောက်တယ်။ဥပဒေရုံးကနေပြီးတော့တရားရုံးကိုဆက်ပြီးတော့ဒီမှုကိုရုပ်သိမ်းပြဖို့တင်ပြရတာပေါ့။သူဥပဒေလုံးထုတ်လုံးကြီးကအဲ့ဒီတိုင်းလေ။ကျွန်တော်ကအမှုကိုစစ်နေတဲ့ဟာကိုရပ်လိုက်တဲ့သဘောပါ။တရားရှင်ထုတ်လိုက်တာပေါ့ဗျာစွဲချက်မတင်ခင်ဆိုတော့
ပြန်လွတ်လာသူ9ဦးထဲမှာအစ်ဇက်ကြီးလို့လူတီများတဲ့နေစီမချဆရာဝန်များအသင်း MSF ကဒေသခံဝန်ထမ်း2ဦးဖြစ်တဲ့ဦးကျော်လာအောင်နဲ့ဦးဝင်းနိုင်တို့လည်းပါပါတယ်။မနေ့ကလွတ်ပေးလိုက်တဲ့သူတို့ဝန်ထမ်းတွေအောက်ပြင်ဒီကနေ့မှာ MSF ကဝန်ထမ်း2ဦးကိုထပ်ပြီးတော့လွတ်ပေးလိုက်တယ်လို့မြန်မာနိုင်ငံဆိုင်ရာ MSF အဖွဲ့ရဲ့ဒုတိယအကြီးအကဲ Vicky Hawkins က VOA ကိုပြောပါတယ်
။ What we would like to say is just that we can confirm that 4 of our staff have actually been released over the past 2 days, not just yesterday but today.
သူပြောတာကတော့သူတို့အနေနဲ့ဒီကနေ့အတည်ပြုပြောကြနိုင်တာကတော့သူတို့ရဲ့ဝန်ထမ်း4ဦးပြန်လွတ်လာပြီဆိုတာပါပဲတဲ့။နှစ်ဦးကတော့မနေ့ကလွတ်လာတာဖြစ်ပြီးကျန်တဲ့ဦးကတော့ဒီကနေ့လွတ်လာကြတာပါတဲ့သူတို့အဖွဲ့ကစုစုပေါင်း9ဦးထိန်းသိမ်းခံခဲ့ရတာမှာတဦးကတော့လွန်ခဲ့တဲ့3ဘက်လောက်ကပြန်လွတ်လာပြီးပါပြီတဲ့နောက်ထပ်2ဦးဆက်ပြီးတော့ထိန်းသိမ်းခံထားရဆဲဖြစ်ပါတယ်လို့ပြောတော့တာပါ MSF အနေနဲ့ဖမ်းဆီးခံထားရတဲ့ဝန်ထမ်းတွေနဲ့သူတို့မိသားစုတွေအရေးကိုအထူးစိုးရိမ်ခဲ့တယ်လို့ပဲသူတို့အဖွဲ့ပေါ်တင်ထားတဲ့ဆွတ်ဆွဲချက်တွေအတွက်လည်းအထူးစိုးရိမ်ပူပန်မိတဲ့အကြောင်း Vicky Hawkins ကဆက်ပြောပြပါတယ်စုပမှုတွေမှာတိုက်ရိုက်ပါဝင်ပတ်သက်မှုရှိတယ်လို့ဒေသခံတွေကိုယ်တိုင်ကတန်တရားရှိနေသူတွေကိုအခုလိုပြန်လွှတ်ပေးလိုက်တဲ့အပေါ်မှာစိုးရိမ်ပူပန်မှုတွေထွက်ပေါ်နေတယ်လို့လည်းရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီ RNDP ကစစ်တွေမျိုးကိုစားပြုပြည်နယ်လွတ်တော်မှဦးအောင်မြတ်ကျော်ကပြောပြပါတယ
်ကျွန်တော်တို့အနေနဲ့ရောဒီမှာရှိတဲ့ရခိုင်ဟွာတွေအနေနဲ့ရောအဒီပိုင်းနဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေဝင်နေကြတာပေါ့အဓိကစိုးရိမ်မှုဝင်နေတယ်ဆိုတာကိုလက်တော်တဲ့အဖွဲ့တွေကပြောမယ်ဆိုရင်ဟိုတုန်းကနေကျွန်တော်တို့စစ်စစ်တွေ့ရှိထားတဲ့ဘိုင်းတွေနေနဲ့သုံးသက်ကြည့်ရင်သူတို့ဟာအပြင်မှာရှိတဲ့ RS ဆိုတို့ဟိုအဖွဲ့တွေနဲ့အပြင်ဖက်မှာရှိတဲ့အကျဉ်းဖက်အဖွဲ့တွေနဲ့သူတို့ဟာတနည်းနည်းနဲ့ဆက်သွယ်မှုရှိတယ်ဆိုတော့အထောက်အထားတွေလည်းတော်တော်များများတွေ့ထားတွေ့လို့လေအဲ့လိုမျိုးအစိုးရအဖွဲ့ကလည်းကြော်ညာထားတယ်အကျဉ်းဖက်အဖွဲ့တွေနဲ့အဆက်တွေရှိတဲ့လူတွေကိုဥပဒေကြောင်းရပြက်ပြက်တတအရေးမယူသေးအဲ့လိုမျိုးဟိုဟာတာဝန်မေးစော်ထွက်လိုက်တဲ့ဘိုင်းကတော့ဒီမှာသူတို့လွတ်တော်တယ်ဆိုရင်ဒီမျိုးပေါ်မှာရှိတဲ့ဒီရခိုင်ပြည်တွင်းမှာရှိတဲ့လူတွေကနောက်တစ်ခေါက်ဒီလိုမျိုးအကျဉ်းဖဲမှုကန်တာတွေနောက်တစ်ချိန်ဖြစ်တော့မယ်ဆိုပြီးဆိုရင်စိတ်တွေအများကြီးဝင်နေကြပါတယ်
ဒီလူတွေဟာ MSF နဲ့ UNICEF ရာလိုနိုင်ငံတကာအဖွဲ့အစည်းတွေမှာတာဝန်ထမ်းဆောင်နေပေမဲ့သူတို့ရဲ့အဖွဲ့အစည်းတွေမတည်နိုင်တဲ့နောက်ွယ်မှာပြင်ပအဖွဲ့အစည်းတွေနဲ့ဆက်သွယ်ပြီးတော့စုပူမှုတွေဖြစ်အောင်လုံဆောင်နေတယ်ဆိုတဲ့အထောက်အထားတွေတည်ထားတယ်လို့လည်းဦးအောင်မြတ်ကျော်ကပြောပါတယ်။သူတို့လိုတိုင်းပြည်အတွက်အနေရရှိတဲ့သူတွေကိုလွတ်ပေးရင်အချင်းကျနေတဲ့နိုင်ငံရေးအကျဉ်းသားတွေကိုပို့လို့တောင်လွတ်ပေးသင့်တယ်လို့လည်းဦးအောင်မြတ်ကျော်ကထောက်ပြပါတယ
်။ရာသွေးသားတွေကို International ကဖိအပ်ပေးတဲ့အတွက်ကြောင့်ဆွဲရတယ်ဆိုရင်ရာသွေးသားတွေမဟုတ်ဒီကျွန်တော်တို့ဒီမှာအယုံကျေချက်ကြောင့်အရှုံးကျနေတဲ့ကျွန်တော်တို့နိုင်ငံရေးသမားတွေအများကြီးရှိပါတယ် အဲ့လိုမျိုးသားဆိုရင်နိုင်ငံရေးသမားတွေအကုန်လုံးကိုလွှဲပေးဖို့အဲ့ဒီနိုင်ငံတော်လုံခြုံရေးအတွက်တကယ်ကိုဥပဒေကိုရှိုးဖောက်ပြီးလုပ်နေတဲ့အကျဉ်းဖက်သမားတွေနဲ့ဆက်ဆက်ပြီးရှိနေတဲ့လူတွေကိုအဲ့လိုမျိုးပြစ်စက်လက်ခံနိုင်ငံတော်ကဖိနှိပ်ပေးတဲ့အတွက်ကြောင့်လွှဲပေးလိုက်တယ်ဆိုရင်အဲ့ဒါဒီနိုင်ငံရဲ့အရှုံးရှာအာဏာကိုလုံးဝလက်ဝယ်ပုတ်ပြုတ်လိုက်တယ်ပိုင်းပြည်မှာရှိတဲ့ကျွန်တော်တို့ပြည်သူလူထုတွေကိုလုံးဝမယုံမဆိုင်ဘူးဆိုတဲ့သဘောမျိုးအဲ့လိုမျိုးတဲရောက်တော့လို့တော့ဆုံးသင့်နေကြပါတယ်
ကျန်နေသေးတဲ့ဖန်ဆီးထားသူတွေကိုတော့တစ်ဖက်နဲ့တစ်ဖက်ခိုက်ရန်ဖြစ်ပွားအောင်လုံဆောင်မှုတရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်ရေးပြပြအောင်ကြံစည်လုံဆောင်မှုမိရှုမှုလူတစုလူတစ်ဖွဲ့ရဲ့ကိုကျင့်တရားကိုဖောက်လွှဲဖောက်ပြန်ဖြစ်အောင်လုံဆော်ဆောင်ရွက်မှုစတဲ့ဆွဲချက်တည်တင်ထားပြီးဥပဒေကြောင်းအရဆက်လက်လုံဆောင်သွားမယ်လို့သိရပါပါတယ်ခင်ဗျာ။